Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ15ရက်တောက်တာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လန်ဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားမှာဒီနေ့စောင်းဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မီလောင်တန်ရသူအများပြတ်ပါဝင်လူ78ဦးတန်ရရသွားပါတယ်။မြောက်ကူရဲ့နောက်ဆုံးချင်းမစန်တုံဆက်သတ်မှုကိုတကွာလုံးတိုက်တန်နဲ့တုံ့ပြန်ကြဖို့မြောက်တန်ဒိတ်စာချုပ်ဖွဲ့နေတိုးကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့သူကြီးညာပြီးတော့မှာပါ
။ဒီကနေ့ညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေထဲမှာမြန်မာအစိုးရကတရားဝင်တိမှတ်ပြုထားတဲ့ရခိုင်အရေးစုံစမ်းစစ်ဆေးရေးအဖွဲ့နှစ်ဖွဲ့ရဲ့အကြံပြုချက်တွေအကောင့်ထဲပေါ်ဖို့စတင်နေတာမှာနိုင်ငံသားစီစီရေးနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုတော့အခုလိုနားဆင်ရပါမယ်။
ဒီနိုင်ငံသားပြည်မှုနဲ့ပတ်သက်လို့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအတော်ကိုရှုပ်ထွေးနေတဲ့အခြေဖြစ်ပါတယ်။ကျွန်တော်မျိုးစုံရှုပ်ထွေးနေတဲ့အတွက်ဒီချက်ဟာလည်းပဲကြံပြီးတော့ရေးမယ်သူတို့မို့
ရခိုင်တမိုင်းပညာရှင်ဒေါက်တာအေးချမ်းရဲ့တုံ့တက်ချက်နဲ့တူနားဆင်ရမှာဖြစ်သလိုရခိုင်ဘက်ကနေတိမ့်နေချီတဲ့လူတွေထွက်ပြေးနေကြတယ်ဆိုတာကြောင့်မြန်မာနဲ့အမေရိကန်ဆက်ဆံရေးပေါ်ဘလို့တက်ရောက်နိုင်တယ်လဲဆိုတာကိုလည်းနားဆင်ရပါမယ်။အဲဒီနောက်လက်ဗရောင်းကျင်းနီစီမံကိန်းကန့်ကွက်စံတာပြမှုတွေအတွင်းတနက်ထိမှန်တည်ဆုံခဲ့သူဒေါက်ခင်ဝင်းရဲ့အမှုကိုပြန်လဲစစ်ဆေးပေးရေးတမန်စာထွက်လာပြီဆိုတာကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်။
ပြည်ထောင်စုလန်ဒန်မြို့တော်ကမြေရောက်ရထားမှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်မီလောင်တန်ရသူအများပြားပါဝင်လူ78ဦးတန်ရသွားပါတယ်။ရထားဖက်ကတော့အချမ်းဖက်ဝါရီရဲ့လုပ်ရက်ဖြစ်စုံစမ်းစစ်ဆေးနေတာပါ။ရထားမှာပောက်ကွဲမှုနဲ့မီလောင်မှုဖြစ်ပွားကြောင်းဒင်းနေထွက်ပေါ်လာပြီးနောက်မှာပဲ person screen မြေရောက်ရထားပူလာကိုလက်နက်ကန်ရထားဖွင့်နေရောက်ရှိသွားခဲ့ကြပါတယ်။လက်လုံပုံကြောင့်မီလောင်မှုဖြစ်ရတဲ့အကြောင်းလဲလန်ဒန်ရထားဖက်ကပြောဆိုထားပါတယ်။ရထားဖက်ရဲ့စုံစမ်းစစ်ဆေးမှုမှာပြည်ထောင်လိုင်းအေဂျင်စီ MI5 ကကူညီနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ကတော့အခြေအနေကိုတည်ငြိမ်ရင်ဆိုင်ကြဖို့နဲ့မမှန်တဲ့တွေကိုပြန့်နှံ့မှုအရေးကြီးကြောင်းလည်းပြောဆိုခဲ့ပါတယ်။မြို့တော်ဝင်စတိခန်းကလည်းလန်ဒန်မြို့တော်ကိုအချမ်းဖက်ဝါရီတွေကချင်းချောက်အနယူနီမန်မဟုတ်ကြောင်းပြောဆိုခဲ့တာပါ။ပောက်ကွက်မှုဖြစ်ချိန်အထားပေါ်ကခီးတယ်တွေထိတ်လန့်တရားနဲ့အလူရဲထုတ်ပြေးခဲ့တာတွေ့ရတယ်လို့ဓာတ်ရုပ်ပစ္စည်းအနက်နဲ့နောက်ပိုင်းမှာရခဲ့တဲ့အကြောင်းလည်းကိုရီချုံမျိုးတွေကပြောပါတယ်။ကျောင်းသားအရွယ်ကလေးတွေပါရထားမှာလိုက်ပါလိုက်ကြောင်ပြောဆိုခဲ့ကြသလိုရထားတွေကဓာတ်ပုံတချို့မှာတော့ဈေးဝယ်ဒီလုံးထဲမှာထည့်ထားတဲ့ပလတ်စတစ်ရေပုံတစ်ခုကိုတွေ့ရပြီးဝယ်ရယူရင်းနဲ့ချိတ်ဆက်ထားတာကိုလည်းတွေ့ခဲ့ကြရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မြို့တော်မှာအရှုံးနဲ့ရင်ဆိုင်နေရတဲ့အချမ်းဖက်ဝါရီတယောက်ရဲ့တက်ခတ်မှုကြုံခဲ့ရတာဖြစ်တဲ့အကြောင်းဒီကနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်တုံးစံတမှုကိုကတကဘာလုံးတိုင်းတာနဲ့တုံ့ပြန်ကြဖို့မြောက်အတ္တရန်တိုက်စာချုပ်အဖွဲ့နီတိုးကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးစံတမှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးမြတ်ချက်ကိုထပ်မံချိုးဖောက်လိုက်တဲ့လို့ရဖြစ်တယ်လို့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်တကဘာလုံးကတုံ့ပြန်မှုလိုအကြောင်းနီတိုးအတွင်းရေးမှူးချုပ် Jens Stoltenberg က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။၆ကြိမ်မြောက်အနုမြေပုံစံတမှုကြောင့်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပြီးရပိုင်းအကြာဒီကနေ့အစောပိုင်းမှာပဲမစ်ဆိုင်တုံးစံတမှုတွေကိုထပ်လုပ်ခဲ့တာလည်းဖြစ်ပါတယ်။ပျုံယမ်မြို့တော်ကဆူနန်ခရိုင်ကပြစ်လုလိုက်တဲ့မစ်ဆိုင်တုံးဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကိုက်ဒိုကျွမှုကိုဖျက်ဆီးခဲ့တာပါ။ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကမြောက်ကိုရီးယားရဲ့ထပ်တလဲလဲရန်စတဲ့လုပ်ရက်ကိုလုံးဝလက်မခံနိုင်ကြောင်းနဲ့မြောက်ကိုရီးယားပေါ်ဂျပန်နိုင်ငံကအမျက်သောသာထွေရာကြောင်းအပြင်းထန်ဆုံးစကားလုံးတွေနဲ့ပြောကြားလိုကြောင်းတုံ့ပြန်ခဲ့ပါတယ်။မစ်ဆိုင်တုံးဖျက်ဆီးခဲ့တဲ့ဒေသစံတော်ချိန်မနက်9နာရီလောက်မှာဂျပန်နိုင်ငံမြောက်ပိုင်းကကမီရှိမြို့မှာအရေးပေါ်သတိပေးချက်တွေလည်းထုတ်ပြန်ခဲ့တာပါ။မီဇိုင်တုံးဟာအမြင့်980ကီလိုမီတာလောက်ကနေပြန်တမ်းပြီးကီလိုမီတာ3900လောက်အထိရောက်ရှိခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကသတင်းထုတ်ပြန်ခဲ့ပြီးဒါဟာဆိုရင်ပစိဖိတ်ဒေသထက်ကအမေရိကန်ပိုင်းဂွမ်ကျွန်းအထိလက်လန်းမီတဲ့အကွာအဝေးလည်းဖြစ်ပါတယ်။အမေရိကန်စစ်တပ်ကပစိဖိတ်ဒေသကုကရေးဌာနကတော့ကနအူးတွေ့ရှိချက်တွေအရတာလပ်ပြစ်ပဲထိန်တုံးမီဇိုင်တုံးဟာဂွမ်ကျွန်းကိုချင်းချောင်းနိုင်တဲ့အခြေအနေမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဂျေးမက်ဒစ်ကတော့မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးကြောင့်ဂျပန်နိုင်ငံသားတမ်းမောင်များစွာဆိုရင်ထိတ်လန့်ခဲ့ရကြောင်းနဲ့အမေရိကန်ထိတ်တန့်တာဝန်ရှိသူတွေဒီကိစ္စနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်တုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့တိုက်တွန်းချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိနေကြောင်းလဲတဏမာအတိုင်းဝိုင်းကပြောဆိုပါတယ
်။အမေရိကန်ပြည်သူကိုကလေးဘွားမှာမိဘရင်းနဲ့တူတရားမဝင်ရောက်လာချတဲ့တိုင်းနဲ့ချီတဲ့လူငယ်တွေ နေရပြန်ဖို့မခံရအောင်ကာကွယ်ပေးနိုင်မယ့်အစီအစဉ်နဲ့ပတ်သက်ပြီးကွန်ဂရက်စ်တို့ခေါဆောင်ရင်းနဲ့အပေးယူညီနေရမှာနေဆက်တိုင်းကိုအစ်မြင့်တိဆောက်ရေးပါဝင်နေဆက်လုံခြုံရေးကိစ္စတွေကိုထက်သွင်းနိုင်မှုတမနာတော်နဲ့ထွန်းကလိုလားနေပါတယ်။အမဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ဖလော်ရီဒါပြည်နယ်ကပြန်ပါပဲတမနာထွန်းကဒါကာလို့ခေါ်တဲ့အစီအစဉ်နဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုလိုက်တာပါ။နေဆက်တိုင်းနေရတော်များကိုအတိတ်ပြည့်အောင်ပြည့်ပြည့်မုံမှန်မှုစီစဉ်နေကြောင်းနဲ့တတိုင်းတွင်နမူနာပုံစံ၄ခုကိုအစမ်းတိဆောက်လေ့လာနေပြီးပုံစံတွေအတွက်ဆုံးဖြတ်ချက်ချပြီးတဲ့အခါမှာတော့ကုန်ကျစရိတ်ကိုဘဏ္ဍာရေးသုံးစီမှာထည့်သွင်းမလားတခြားနေရာကရမလားဆိုတော့ကိုစဉ်းစားမှဖြစ်ကြောင်းလဲပြောဆိုထားပါတယ်။ဒီစီစဉ်ကိုဒီမိုကရက်တစ်ဘက်ကလက်မခံခဲ့ရင်တော့အတိုက်အခံတွေလူချင်းနေတာတွေလည်းဖြစ်လာမှာမဟုတ်ကြောင်းနဲ့ဒါကာစီစဉ်နဲ့ပတ်သက်လို့သဘောတူညီမှုရအောင်ညှိနှိုင်းနေစေဖြစ်ကြောင်းသမနာကပြောဆိုခဲ့တာပါ။သဘောတူညီမှုရဖို့ညှိနှိုင်းတဲ့နေရာမှာတော့လူညိုရေးကိစ္စသူပြင်းနေစမှာလွန်ကျွေးစီမံနေအကြီးအကျယ်တိဆောက်ရေးစီစဉ်တွေကိုထက်သွင်းလို့ကြောင်းလဲသမနာကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲပယ်ဖြတ်လိုက်တဲ့ဒါကာစီစဉ်နဲ့ပတ်သက်လို့ဒီမိုကရက်ပါတီထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေနဲ့အပေးယူလုပ်ခဲ့တာမျိုးမရှိဘူးလို့လဲသမနာကတူတာလူမှုခွင့်ရမှာမနေတော့ကမှတ်ချက်ပေးခဲ့ပြီးတိတ်မချခင်မှာပဲညှိနှိုင်းမှုတွေဆက်လုပ်နေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်ရင်းကအာမဟာရီကိန်းမုန်တိုင်းတန်းခံခဲ့ရသူတွေဘေးအန္တရာယ်ကင်းရေးပထမဆုံးကြိုးပမ်းခဲ့ကြသူတွေနဲ့ပြည်နယ်နဲ့အစိုးရတာဝန်ရှိသူတွေကိုချီးကျူးပြောဆိုလိုက်ပါတယ်။ကြာလပတေးနေ့ကနီပယ်စ်နဲ့ဖို့ဒ်မီယက်စ်ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတထရမ့်ကမုန်တိုင်းတန်းခံစားခဲ့ရသူတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကိုအသားညပေါင်းမုန်တွေနဲ့တောက်ရည်ပူတွေလိုက်ကမ်းခဲ့တာပါ။ဖလော်ရီဒါပြည်နယ်ကမ်းရိုးတန်းအပေါ်ဖက်ကိုဟာရီကိန်းမုန်တိုင်းရွေ့ရှာတွားရောက်လမ်းကြောင်းမှာရှိနေတဲ့အဲ့ဒီနှမျိုးဟာမုန်တိုင်းတန်းကိုပြင်းပြင်းထန်ထန်ခံစားခဲ့ရတာဖြစ်ပါတယ်။ဖလော်ရီဒါမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေနေနေပေမဲ့လို့ပုံမှန်အတိုင်းဆက်သွားနေပြီးခုချိန်မှာလက်စစ်တအားပြန်ရဖို့ကအဓိကဦးစားပေးလုပ်ငန်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်မုန်တိုင်းတန်းအပြင်းထန်ဆုံးခံခဲ့ရတဲ့ဖလော်ရီဒါကီးစ်ကျွန်းမှာလည်းပိတ်မိနေတဲ့လူတွေရှိမရှိတာဝန်ရှိသူတွေကအနှံ့ခံခွေတွေနဲ့တအိမ်တက်ဆင်လိုက်ပြီးတော့ကြီးစုစစ်ဆေးနေတာပါရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလည်းဒီသတင်းပတ်တွေနဲ့ချီဆက်ပြီးတော့လုပ်ကိုင်ဖို့မျှော်လင့်ရပါရယ်ဒါမဲ့သတင်းနှစ်ပတ်မှာတော့ဟာရီကိန်းမုန်တိုင်းအာမဝင်သွားခဲ့တဲ့အမေရိကန်ပိုင်း Virgin Island နဲ့ Puerto Rico ကိုသမ္မတဒေါ်နယ်ထရမ့်တွားရောက်ကြီးစုဖို့ရှိပါရယ်
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုမျိုးကအတန်မြန်မာပိုင်းစစ်စင်ရဲ့တောက်ကြန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတူညီအခြေအနေတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရဲ့ခမန်းကြီးကလေးငယ်3,400လောက်ပါဝင်ကြောင်းကုလသမဂ္ဂကပြော�ဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်ပေါင်း3,900,000လောက်နဲ့60ရာခိုင်နှုန်းလောက်ကလေးတွေဖြစ်ကြပြီးဒီထဲက3,600,000လောက်အသက်တစ်နှစ်အောင်အရွယ်တွေဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရေးပေါ်ရပုံငွေဖွဲ့ UNICEF ပြောခွင့်ရသူမက်ဆီမာကာရိုကပြောဆိုလိုက်တာပါဒုက္ခသည်တွေထဲမှာကိုယ်ဝန်ဆောင်တဲ့လူစုအရွယ်ရင်သွေးရှိတဲ့မိခင်ရေးထွက်က9,200ရှိတယ်လို့လည်းပြောဆိုထားပါတယ်လူငယ်တဲ့သတင်းပတ်တွေအတွင်းလက်ဆက်ဖြတ်ကျော်ထွက်ပြေးလာသူတွေထဲမှာမိဘအထွန်းတွေမရှိတဲ့ကလေးငယ်1,100ပါဝင်ကြောင်းလည်းကုလသမဂ္ဂရင်းချုပ်ရှိတဲ့ဂျနီဗာမြို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာ UNICEF ပြောခွင့်ရသူကပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိတ်နေချီရောက်လာနေတယ်ဆိုတဲ့သတင်းနဲ့တူနိုင်ငံတကာကမြန်မာစစ်ရပေါ်ဝေဖန်မှုတွေလည်းစက်တိုက်ဆူဆူထွက်ပေါ်နေတာပါရခိုင်ပြည်နယ်ကချီနေနေပတ်သက်လို့မနေ့ကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘော့ရစ်ဂျွန်ဆန်တို့ကစိုးရိမ်မခင်းတဲ့သဘောထားတွေကိုထပ်မံပြောဆိုခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်သဘောပေါက်ပေမဲ့အချက်ပဲလိုရတဲ့ဖိနှိပ်မှုတွေကိုဟန်တားနိုင်မှုလို့ကြောင့်ဝန်ကြီးဒီလာဆန်ကပြောဆိုခဲ့လို့ရက်စက်လာတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမြန်ဆုံးရအောင်လုပ်ဖို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကလည်းလန်ဒန်မြို့တော်ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းတိုက်တွန်းပြောဆိုသွားတာပါမြန်မာဆိုရတာဝန်ရှိသူတွေကတော့လွန်ကျွေးရနာမယ့်နေရာဥယျာဉ်နဲ့ညီဆောင်နေကြောင်းနဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်ရေးယူမှာဖြစ်ကြောင်းဂရိပြုပြောဆိုထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလည်းနိုင်ငံတွင်းမှာရှိနေတဲ့သူတွေကနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြည်ခက်ဖြစ်ရာဒေသကလူအလုံးကိုကူညီဆက်ရှောက်နိုင်အောင်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်
ဖိလစ်ပိုင်နိုင်ငံမနီလာမြို့ကအမေရိကန်တန်ရုံအနီးမှာအမေရိကန်အစိုးရကိုစန့်ကျင်ရေးဆန္ဒပြသူတွေနဲ့အတိတ်ကယုံဖြည့်ရှင်ရဲတို့တောက်ကြနေကခိုင်ရန်ဖြစ်ပွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမင်ဒါနာဒိုကျွန်းမှာဆက်ပြီးဖြစ်ပွားနေတဲ့ပဋိပက္ခမှာအမေရိကန်ပြည်ထောင်စုကကြားဝင်ဆွေးနွေးမှုတွေတိုးလာနေတယ်ဆိုပြီးယာနဲ့ချီတဲ့ဆန္ဒပြသူတွေစုယုံပြီးတော့မြို့တော်မနီလာမှာဆန္ဒပြခဲ့ကြတာပါ။ Philippine Tamara Rodrigo Duterte ya yolong jwa myanapong pho tha de misai dong ji tin go si ni de American Tamara Donald Trump ye 12 pe myin ne yauk du bon go le sanna pya tu re mi shou kha ja ba de Tamara Duterte go American Asoya ye yauk ke yauk phi lu tchou ga pyo so ni ja ra phit ba de
Philippine Tamara Rodrigo Duterte ye mwe siwa tat phi si sin twin Philippine nang ngam ma sa chyo tat ywe lu nge taw atat khan ge ya pi ye naw ma chin nat mu ri le chi thwa la ga ba de ဒီအတွက်သမ္မတကသူ့အစီအစဉ်ကိုပြန်သုံးတက်မလားမျှော်လင့်မှုတွေရှိနေပြီမလဲဥပဒေနဲ့တပြတ်မှုတွေဆက်ရှိနေလေဦးမယ်လို့လည်းအကဲကတ်တွေခံမှန်းနေကြတာပါပြီးခဲ့တဲ့အောက်လလဲမှာပဲအသက် 19 နှစ်ရွယ်လူငယ်သူပြစ်တက်ခံရပြီးဒါရန်ရရွေနဲ့ဆလင်းနှစ်ရွယ်လောထက်လူငယ်အမျိုးသားတူရဲ့အလောင်းကိုလည်းတွေ့ခဲ့ကြရပါတယ်ဥပဒေမဲ့တပြတ်မှုတွေကြောင့်ပြပကဝေဖန်မှုတွေရှိနေပြီမလဲပြည်တွင်းမှာထောက်ခံမှုတွေရနေတဲ့သမ္မတဒူတာတီရဲ့မွေးစီဝါတက်ဖြစ်ရေးစီစဉ်ဟာလည်းလူငယ်တွေအခုလိုတက်ခံရမှုတွေကြောင့်ထောက်ခံမှုတွေကျဆင်းလာနေပါတယ်ခက်ချင်းချင်းပြောရဆိုရတဲ့အသက် 82နှစ်ရွယ်သမ္မတဒူတာတီကတော့ဖိလစ်ပိုင်နိုင်ငံရဲ့ခေါင်းဆောင်ဖြစ်2018 Philippine Lukuye Commission to Natasha, Banai Tose Go, Tizada, Shachatare Pomare, Philippine Nanganari, Soin Lani Javare, Tama Yongaro, Tetan Jana, Santos de Somute, Tirichane, Palai Mumshive, Sosa Potoma Picha, the Tokian Tavare.
Vietnam Nangama Typhon Moment, Toksuri, Wimatai came out at Lubang, Kunatan Kurang Tamanego, Bilu Yashi, Yang Pitare, Vietnam Tawan Shitriga Piovare, Typhon Moment, Toksuri, Jananga, Levi, Matau Janega, Mute, Tanzo Yatomiro, Libyan, Taka Kedalu, Nipio Muru, Lepchikevare.
တနအီတရာ9:00ကကီလိုမီတာလေးတိုင်းနှုန်းရှိနေပေမဲ့လေတေဆုံးလို့ရှိတယ်ဆိုတဲ့သတင်းပေးပို့ချက်တွေချက်ချင်းထွက်ပေါ်မလာသေးဘူးလို့တာဝန်ရှိသူတွေကပြောပါရရှင်။စက်တင်ဘာလ19ရက်တောက်ကြနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်လို့ကြီးညာပေးသွားတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။ ကိုပီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပို့ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပို့ရေးကော်မတီကဒီရက်ပိုင်းအတွင်းမှာလုပ်ငန်းတွေစတင်ပါလိမ့်မယ်။ဒီကော်မတီရဲ့လုပ်ငန်းဆောင်ရွက်တာတွေနဲ့ပတ်သက်ပြီးရခိုင
ယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထယ်ဖို့ရေးကော်မတီကိုဒီလ၁၀ရက်နေ့ကဖွဲ့စည်းလိုက်ပြီးလုပ်ငန်းအကောင့်ထယ်ဖို့မြေပြင်ကွင်းစင်းလေ့လာတာတွေကိုဒီလ၁၈ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။စကိုင်းနိုင်ငံရေးခေါင်းဆောင်တဲ့ပညာရှင်တွေကဒီအကြံပြုချက်တွေကိုကော်မတီကအကောင့်ထယ်ဖို့ရမှာစကိုင်းအပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့သဘောထားတွေနဲ့ပူးပေါင်းပါဝင်ရေးတွေကိုအလေးထားဖို့အတွက်လိုလားကြောင်းပြောကြပါတယ်။စကိုင်းမျိုးသားပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ကကော်မတီနဲ့ပတ်သက်ပြီးသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။ဟုတ်ဒီကော်မတီနဲ့ပတ်သက်လို့လေကျွန်တော်တို့ကတော့သတိထားစောင့်ကြည့်မဲ့သဘောရှိပါတယ်။ဒီကော်မတီရဲ့အနေအထားကိုပြန်ကြည့်တဲ့အခါမှာအမျိုးသားလုံခြုံရေးနော်အမျိုးသားအကျိုးစီးပွားကိုကာကွယ်စောင့်ကြောင်းတိုင်တဲ့နောက်နိုင်ငံကတန်တမာခင်းနဲ့ပတ်သက်တဲ့ကဏ္ဍမှာထိသေးဝင်ဝင်ပါဝင်ခဲ့တဲ့နိုင်ငံရေးအဖြစ်တွေပဲနော်ဆုံးဖြတ်နိုင်တဲ့နောက်တစ်ခုကသမိုင်းဆိုင်ရာနော်အတွေးကိုအယူဆခံခံလာမှာရှိရဲ့ပုံကိုတူဆောင်ရင်ပို့ပြီးတော့ကျွန်တော်တို့နော်အကောင်းမယ်ဆိုတဲ့အမြင်လေးရှိပါတယ်။အမျိုးသားလုံခြုံရေးအမြင်နဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်တဲ့နိုင်ငံတကာတန်တမာရေးနဲ့ပတ်သက်လို့ကြွန့်ကျင်တဲ့ပုံကိုပါဖို့လိုအပ်တယ်လို့ထင်ပါတယ်
။နိုင်ငံသားစီစီရေးနဲ့ပတ်သက်လို့လည်းဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ခုနက1980နဲ့နိုင်ငံသားဥပဒေနဲ့ပြန်စီစစ်တာတော့နော်မြန်မာနိုင်ငံကနေပြီးတော့နော်စွန့်ခွာသွားပါတယ်ဆိုရက်မြန်မာနိုင်ငံမှာနေခဲ့ရတဲ့ဆိုတဲ့ပုံကိုယ်ရဲ့အထောက်ထားခံလုံမှုပုံမူတည်ပြီးမှကျန်နေလက်ခံတာတို့ကိုစိတ်တကျဆောင်ရွက်တင်ပါလေ။အစိုးတလျင်အတင်းတိတ်တော်မိမှလောက်ရတာမျိုးမဟုတ်ပြီနဲ့ကိုယ့်ဘက်ကယက်တီချက်ကိုယ့်ဘက်ကဆောင်ရွက်မဲ့အစီအမံများကိုမြေပြင်မှာလက်တွေ့အစီအမံများကိုဆောင်ရွက်ပြီးမှသာလျှင်စိတ်တကျကျန်နေလက်ခံခြင်းကိုဆောင်ရွက်တင်တယ်လို့ကျွန်တော်တို့အသုံးသတ်ပါလေ။
ရခိုင်တပိုင်းပညာရှင်ဒေါက်တာအေချမ်းကတော့ကိုဖီအာနန်ဦးဆောင်တဲ့ကွန်ရှင်သက်တမ်းဟာတစ်နှစ်ပဲရှိတာကြောင့်ပြည်စုံလုံလောက်တဲ့အကြံပြုချက်တွေဖြစ်နိုင်မလားဆိုတာကိုတန်တရားရှိကြောင်းပြောပါတယ်။ကွန်ရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲဖော်ရင်းနဲ့ပတ်သက်ပြီးဒေါက်တာအေချမ်းကအခုလိုပြောပါတယ
်။1980နဲ့နိုင်ငံသားဖြစ်မှုဥပဒေကိုနိုင်ငံသားစာရင်းစာညွှန်းအနေနဲ့မကိုက်နေတဲ့အတွက်ပြင်ရမယ်ဆိုတဲ့ချက်ပါ။အဲဒီဟာကကျွန်တော်တို့မြန်မာနိုင်ငံအတွက်လိုအပ်တဲ့အချက်လေးတွေကိုအကုန်လုံးစဉ်းစားပြီးတော့မှပြန်ဆန်းထားတဲ့ဥပဒေဖြစ်တဲ့အတွက်ဒါကိုအစ်စ်ပြန်ပြီးတော့ရေးဖို့ဆိုတာလည်းကျွန်တော်လေးစဉ်းစားမယ်ချက်ဖြစ်ပါတယ်။ကျွန်တော်တို့ဒီနိုင်ငံသားပြည်မှုနဲ့ပတ်သက်လို့ဒီရခိုင်ပြည်နယ်ဒီမြောက်ပိုင်းမှာအတော်ကိုရှုပ်ထွေးနေတဲ့အခြေဖြစ်ပါတယ်။ဒါကမျိုးစုံရှုပ်ထွေးနေတဲ့အတွက်ဒီချက်ဟာလည်းပဲပြန်ပြီးတော့ရေးမယ်လို့ဒီမို့ကျေးဇူးတင်ဆိုလို့ရှိရင်အတော်အန္တရာယ်များတဲ့ကိစ္စလို့ကျွန်တော်မြင်တယ်
နိုင်ငံသားဖြစ်စီစစ်လက်ခံရာမှာနိုင်ငံသားဖြစ်တဲ့သူတွေကိုတတိကျကျစီစစ်ပြီးစက်မှတ်ဆောင်ရွက်ဖို့နဲ့လွတ်လပ်စွာခီးတွားလောက်ခွင့်ပြုဖို့ဆိုရမှာလဲတရားမဝင်ဝေယောမှုတွေကိုမထိန်းချုပ်နိုင်ရင်အခက်အခဲတွေရှိနိုင်ကြောင်းသုံးသပ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ဒေသခံပြည်သူတွေပါဝင်ရေးနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ်
။ရခိုင်ပြည်ထောင်နာဖြစ်ချင်းကြီးအစိုးရနဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေမှာဒေသခံကိုယ်စားလှယ်ပါဖို့လိုတယ်။အခုဘာပဲပြောပြောရခိုင်ပြည်နယ်မှာအများစုက ANP ပါတီကနိုင်ထားတာ ANP ပါတီကအများစုကိုစားပြုတယ်အထူးသဖြင့်မြောက်ပိုင်းနဲ့ပတ်သက်ဥပြောင်းနာဖြစ်တဲ့ area အားလုံးမှာ ANP ပါတီနိုင်ထားတာဖြစ်တယ်အဲ့တော့ဒီ ANP ပါတီကခေါင်းဆောင်နေတယ်ဆွေးနွေးပြီးတော့ဒီကျွန်တော်တို့ရဒီလုပ်ငန်းတွေနဲ့အကောင့်ထယ်ဖော်ရမှာဖြစ်တယ်ဒါမှသာဒီလူလူကိုလည်းကျွန်တော်တို့ကရခိုင်လူတွေကိုယ့်ရဲ့ပအောင်စီးဝင်နိုင်မှာဖြစ်တယ်သူတို့မပါဘူးဆိုလို့ရှိရင်ကသနာဖြစ်ရှင်းမှုခက်လိမ့်မယ်လို့ထင်တယ်ဒါကိုအစိုးရကနေဦးစားပေးလုပ်ဖို့တင့်တယ်လို့မြင်တယ်
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထယ်ဖို့ရေးကွန်ပလီဖွဲ့စည်းလိုက်တာကိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကြိုးဆိုထားပြီးကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထယ်ဖို့ကိုလည်းတိုက်တွန်းပါတယ်ကွန်ရှင်ရဲ့အကြံပြုချက်တွေမှာလူမှုစီးပွားဖွံ့ဖြိုးရေးနိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDP ခေါ်အိုးအိမ်စွန့်ခွာနေရသူများအရေးနဲ့လူ့ဖွဲ့စည်းများကြပေါင်းစည်းရေးလုံခြုံရေးစတာတွေပါဝင်တာဖြစ်ပါတယ်
ကိုမိုးစောဆောင်စန်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မှာပြည်ပခါတွေဖြစ်ပွားပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့မွတ်စလင်၄သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနှေစပ်ဖြတ်ကျော်ထွက်ပြေးပြီးတဲ့နောက်စစ်ဘက်ကကြီးစိုးထားတဲ့မြန်မာအစိုးရနဲ့ဆက်ဆံရေးပေါ်အမေရိကန်အနေနဲ့ပြန်လည်တုံ့တက်ဖို့ဖြစ်လာပါတယ်။ဒီပြည်ပခါကြောင့်အမေရိကန်အနေနဲ့တဆိုင်မတ်မတ်ထောက်ခံလာခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးအပေါ်မှာပါရိုက်ခတ်လာနေပါတယ်။ဘေဂါလိုရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ဗုဒ္ဓဘာသာအများစုနေထိုင်ကြတဲ့မြန်မာနိုင်ငံကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးရတာကြောင့်ဒါဟာလူမျိုးစုတစ်ခုလုံးကိုတုတ်တင်ရှင်းလင်းနေဆိုတဲ့အနေအထားမျိုးသူတို့အနေနဲ့ရင်ဆိုင်ခဲ့ရကြောင်းကုလသမဂ္ဂကပြောပါတယ်မြန်မာဆိုရဘက်ကတော့ဒီလိုဆွဆွဲချက်တွေကိုညှင်းဆို့ထားပြီးဒီပြည်ပခဖြစ်ပေါ်တာဟာရိုဟင်ဂျာအကြမ်းဖက်သမားတွေကြောင့်လို့ဆိုပါရယ်နှစ်ပေါင်းများစွာစစ်တပ်ကအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုကာလမှာအခုလိုအခြေအနေဟာနောက်ပြန်သွားနေတဲ့လက္ခဏာလေးဖြစ်တာကြောင့်အမေရိကန်အနေနဲ့သူတို့ရဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးအပေါ်ပြန်လည်တုံ့တက်စေတဲ့အနေအထားဖြစ်ပေါ်လာပါရယ်ဒီမိုကရက်ထက်လက်တော်မတ်ဘန်ကာရင်က
The Burma government needs to
မြန်မာအစိုးရအနေနဲ့ဒီပြည်ပခါတွေကိုဆုံးသတ်ဖို့လိုပါတယ်ဒီလိုကင်တွယ်မှုမျိုးဟာလက်ခံနိုင်စရာမဟုတ်ဘူးဆိုတာကိုမြန်မာအစိုးရအနေနဲ့ရှင်းရှင်းလင်းလင်းယက်တည်ပြရမယ်ထင်ပါတယ
်ဒီပြည်ပခါနဲ့ပတ်သက်လို့အပြစ်တင်ဝေဖန်ခံရဆုံးကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဖြစ်ပါတယ်လူခွင့်ရေးအတွက်နှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့သူဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာအရေးနှုတ်ဆက်နေတဲ့အပေါ်အားလုံးကဝေဖန်နေကြတာပါနိုင်ငံရေးသုံးသပ်သူဂျော့ရှူဝါကာလန်ဇစ်က
Could Suchi completely stop the military?
မော်စတက်ကူဒေါအောင်ဆန်းစုကြည်ဩဇာနှမ်းပါသလားအဲ့လိုမဖြစ်ဖို့များပါတယ်ဒါပေမဲ့တကယ်လို့သူသာလှုပ်ချင်နေဆိုရင်တော့လှုပ်ရှားနေရှိနေပါတယ
်အခုလိုဖြစ်ပေါ်နေတဲ့ပြည်ပခါတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့တားဆီးဖို့အခြေအနေမပေးဘူးဆိုရင်တော့မှအ ਨੇ ဆုံးတော့ဒီပြဿနာကိုအတိအမှတ်ပြုထုတ်ဖော်ပြောကြားတင်တယ်လို့တော်တော်များများကထောက်ပြကြပါတယ်ဒါပြင်နိုဘယ်ဆုရှင်အနေနဲ့ဒီပြဿနာနဲ့ပတ်သက်လို့တိတ်အရေးမကြီးတဲ့အောင်ပြောကြားခဲ့တယ်လို့ရိုဟင်ဂျာတွေနဲ့ပတ်သက်လို့သူတို့ဟာချင်းကြောက်မှုတရက်အဖြစ်တောင်းပုံဖော်ပြောကြားလို့ရှိတယ်လို့လူခွင့်လှူရှားသူမောင်ဇာနီကပြောပါတယ
် On this specific issue of Rohingya
ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့အချို့အရေးကိစ္စတွေမှာဒေါအောင်ဆန်းစုကြည်နဲ့မြန်မာစစ်ကောင်းဆောင်တွေကတတန်းနဲ့ထွက်နေကြပါတယ်လို့မောင်ဇာနီကပြောသွားတာပါဒါပေမဲ့လည်းမြန်မာဒီမိုကရေစီရဲ့ပြောင်းလဲမှုအတွက်မျှော်လင့်အားထားရဆုံးပုဂ္ဂိုလ်ဟာဒေါအောင်ဆန်းစုကြည်ဖြစ်တဲ့ဆိုတဲ့သုံးသပ်မှုမျိုးလည်းရှိပါတယ်အမေရိကန်အထက်လွှတ်တော်ကလူများစုကောင်းဆောင် Republican အထက်လွှတ်တော်မတ် Mitch McConnell က
And my personal view is America kind of singling her out and lecturing
ကျွန်တော်ဒူးတဲ့အမြင်ကတော့သူ့အနေနဲ့လောရကန်ရခက်နေတဲ့အချိန်မှာ
အမေရိကန်ပြည်ထောင်စုအနေနဲ့သူတူးတဲ့ပေါ်ဥတီထားဝေဖန်ပြောဆိုနေတာတွေကကုညာမရောက်ဘူးလို့ထင်ပါတယ်
ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်အတွင်းပါတီကြီးနှစ်ရလုံးကပါဝင်တဲ့အမေရိကန်အထက်လွှတ်တော်အမတ်တွေဟာဒေါ်ဆန်းစုကြည်အနေနဲ့သူပြောထားခဲ့တာတွေနဲ့အညီပြုမှုလုပ်ကင်ဖို့နဲ့ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကိုထုတ်ဖော်ပြောကြားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုပူးရဲချမှတ်ခဲ့ပါတယ်ဒီသတင်းပတ်မှာလည်းအထက်လွှတ်တော်အမတ်ဂျွန်မက်ကင်းကအမေရိကန်နဲ့မြန်မာစစ်ဖက်ပုံမှုပူးပေါင်းလှုပ်ဆောင်ရေးအဆိုပြုချက်ကိုပြန်လည်ရုပ်သိမ်းခဲ့တယ်လို့လူခွင့်ရေးလှူရှားသူတချို့ကလည်းကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံပေါ်ပိုဖိအားတွေပေးဖို့အမေရိကန်အနေနဲ့ဥဆောင်တောင်းဆိုတင်ကြောင်းတိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်ဗီဒီယိုမြန်မာပိုင်းကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ TVB ရုပ်သံလိုင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VO ရဲ့ Asia Set 7ကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမိ мян ခံတွေနဲ့သတင်းပတ်စင်ကန်တာတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်မကြာခင်မှာလက်ဗရောင်းကျင်းနီစီမံကိန်းကန့်ကွက်ဆန္ဒပြမှုတွင်တည်ဆုံခဲ့တဲ့ဒေါက်ခင်ဝင်းရဲ့အမှုပိတ်သိမ်းထားခဲ့တာကိုပြန်လည်စစ်ဆေးမယ့်အလားအလာကိုပြောပြပေးဖို့ရှိပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမကြီးမငယ်အခြေအနေတွေနဲ့ပြည်တွင်းလူမျိုးရေးပြဿနာတွေကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ဒီခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပြယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထပ်ပေါ်နေချိန်မှာပဲအထွေထွေညီလာခံမတည့်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်တဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလားပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတရက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပြနေကြဖြစ်ပါတယ်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-232-382-999 လေးကိုဖြစ်စေ၊ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်။စနေညတိုက်ရိုက်လေးလိုင်းကကြိုဆိုပါရစေ။အခုလက်ဗရောင်းတောင်ဘက်ကိုကြည့်ကြရအောင်ပါ။လွန်ခဲ့တဲ့3နှစ်နီးပါးကလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြကြတဲ့ဒေသခံတွေကိုပြစ်ခတ်ခဲ့ရတာနဲ့တည်ဆုံခဲ့ရတဲ့ဒေါက်ခင်ဝင်းရဲ့အမှုကိုပြန်လည်စစ်ဆေးဖို့တမန်စာကြလာတဲ့အစဉ်ကိုရောက်လာပါပြီ။ဒေါက်ခင်ဝင်းတည်ဆုံမှုကိုဒေသဆိုင်ရာအာဏာပိုင်တွေကအမှုပိတ်ခဲ့ပေမဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကပြည်ထောင်စုဗဟိုတရားလွှတ်တော်ရှေ့နေချုပ်ယုံအထိစာကျွန်းလွှာတင်ခဲ့တဲ့အတွက်ဒီမှုကိုလက်ခံကြားနာဖို့အခုလိုသက်ဆိုင်ရာတာဝန်ရှိသူတွေကိုတမန်စာချပေးခဲ့တာပါ။လိုအပ်တဲ့ယုံလှုံထုံလုံကြီးတွေပြည့်စုံတဲ့အခါမှာဒီမှုကိုပြန်လည်စစ်ဆေးသွားမှာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းစလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံခဲ့တာပါ။ဒီမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှင်းနေများအကူအညီနဲ့တရားစွဲခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာအထက်အာဏာပိုင်တွေရဲ့အမိန့်အရဆိုပြီးအမှုပိတ်သိမ်းခြင်းကိုခံခဲ့ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေပြည်တော်စုတရားလွှတ်တော်ရှေ့နေချုပ်ယုံကိုစာချလွှာပေးပို့ခဲ့တဲ့အခါမှာတော့ပထမအဆင့်အနေနဲ့လက်ခံခဲ့ပြီးတမန်စာချပေးတဲ့အခါမှာမိသားစုဝင်တွေကတရားရုံးကိုတွားရောက်ပို့ပေးခဲ့ရတယ်ဆိုပြီးတည်ဆုံးသူဒေါခင်ဝင်းရဲ့မိသားစုဝင်တဦးကပြောပြပါတယ
်ဒေါခင်ဝင်းကိစ္စနဲ့ပတ်သက်ပြီးတော့စာချတော့ညဒီဒီမှာဝင်မျိုးနဲ့တရားရုံးရယ်စနေနေ့မျိုးနဲ့တရားရုံးနှစ်ရုံးကိုညီမတို့ပို့ရတယ်ချင်းဒီနေ့မှတို့အပီးမပို့နိုင်လို့ချင်းညီမတို့ဒီတော့ခင်ဝင်းအမှုကိုပတ်လက်မယ်လို့ပြောရတယ်ညီမတို့ဒီနေ့9နာရီခွဲမှာညီမတို့ဒီညီမတို့တရားရုံ
းဒေါ်ခင်ဝင်းအမှုနဲ့ပတ်သက်လို့တရားဆွဲဆိုခံနိုင်ရသူတွေဟာရဲအာဏာပိုင်တွေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တဲ့အတွက်အမှုပိတ်သိမ်းလိုက်တဲ့အတွက်ပြည်တော်စုတရားလွှတ်တော်ရှေ့နေကြုံရုံးကိုစာချွန်လာပေးဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်စက်တင်ဘာလ15ရက်နေ့မှာသမန်စာဆင့်ခေါ်ပြီးသွားရင်တော့တလအတွင်းမှာအမှုကိုပြန်လဲကြားနာနိုင်မယ့်အခြေအနေရောက်အောင်တစ်ဖက်နဲ့တစ်ဖက် Puji Lari, Chipa Lari, Tiama Pite Subi, Shinina Koyaga Subare, Dina Maro, Mugu, Piane Sese Muri, Satin, Nile Melu, Miolina Jao, Yamanang, Shinina Koyaga, Usa of Fairwing, Pia Lodo, Shini, Uma Suga, Piopiavare.
ก็เราจะเราต้องส่งนั่นเนาะเจ้าเราเนี่ยเสียหูออกเนี่ยต้องส่งนั่นนะบาโก้เลยไม่ชอบเคยยึดแต่พวกมึงเนี่ยเคยวิญญาณยี่ยงจ้าเจียยาเลยมึงมาไม่รู้ไปเลยไอ้ลูกมึงไม่เจอเลยเจ้าเราจะเรากู้เลยทุกเช้ากู้แล้วกู้ไม่เอาไม่เอาเลยเจ้าเราไอ้ใจต้องเลยเจ้าเราจะเจ็บใจพี่รอซาเจ้าเราเช่าเลยเราเช่าเลยเราตัวเราก็เช่าท่าทางดูเรียบร้อยแล้วบอกเจ้าเราเช่าท่าดูเลยเจ้าเราไม่มาพูดไม่รู้เรื่องอะไรดีซาเจ้าเนี่ยซา
ဒီမှာပဲမြို့နယ်ပတ်သက်လို့ဖေဖော်ဝါရီလ10ရက်နေ့တုန်းကထုတ်ပြန်တဲ့အမ်နက်စီအင်တာနက်ရှင်နယ်လူခွင့်ရေးဖွဲ့ကြီးရဲ့ဒုက္ခတောင်းတမ်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းခံရတာလေယာဉ်ဆုံးရှုံးရတာတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်
ဒေသခံတွေကသုံးရက်သက်တိုက်စတင်ကောက်ွယ်မှုတွေဆက်လုပ်နေရှင်။မယေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ဗီအိုအမေရိကန်တန်ရဲ့တောက်တာနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပြင်းအရှတ်ဆက်ဆက်ပိုင်းကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ဗီအိုရဲ့နေ့စဉ်တီဗီအစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နေ့လိုက်ကြထုတ်လ ုတောက်တာနဲ့ညနေခင်းထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လေးဦးကပြောပြပေးပါဦးမယ်ရှင
်။ဒီနေ့ငလနဲ့မြို့တော်ကမြေရောက်ရထားမှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်မိလောင်တန်ရသည်များပြပါဝင်လူ၁၈ဦးတန်ရရသွားပါတယ်။ရဲတပ်ဖွဲ့ကတော့အချမ်းပက်ဝါရီရဲ့လုပ်ရည်အဖြစ်စုံစမ်းစစ်ဆေးနေပါတယ်။လက်လုပ်ဖုံးကြောင့်မိလောင်မှုဖြစ်ပွားခဲ့ကြောင်းလဲလန်တန်ရဲတပ်ဖွဲ့ကပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့နောက်ဆုံးချင်းမစ်ဆိုင်တုံစမ်းသပ်မှုကိုတကမ္ဘာလုံးတိုက်တာနဲ့တုံ့ပြန်ကြမှုမြောက်အတ္တန်ဒိဆာချုပ်ဖွဲ့နေတိုးကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံစမ်းသပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထပ်မံချိုးဖောက်လိုက်တဲ့လုပ်ရည်ဖြစ်တယ်လို့နိုင်ငံတကာညှိနှိုင်းတဲ့လုံခြုံရေးကိုချင်းချောင်နေတဲ့အတွက်ကမ္ဘာတဝန်းကတုံ့ပြန်မှုလိုအပ်ကြောင်းနေတိုးတွင်းဝင်မှုချုပ်ယန်စတိုတန်ဘတ်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ပြည်ဝမ်းမြို့တော်စွန်းနှန်းခေငါပြုတ်လိုက်တဲ့မစ်ဆိုင်တုံဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကိုင်ဒိုကျွန်းပေါ်ကိုဖြတ်တန်းခဲ့တာပါ။ဂျပန်ဆွေးအဖွဲ့အတွင်းဝင်ချုပ်ယူရှိဟီရာစုကားကတော့မြောက်ကိုရီးယားရဲ့ထက်ထက်လဲလဲရန်စက်လုပ်ရည်ကိုလုံးဝလက်မခံနိုင်ကြောင်းအပြစ်ဒဏ်ဆုံးစကားလုံးနေနဲ့ပြောကြားလိုတဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒီကိစ္စမျိုးပိုင်းကဗတိမင်းကြီးချင်းတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးလာသူတွေတဲ့ခမန်းကြီးကလင်းငယ်3,400,000လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်ပေါင်း3,900,000လောက်နဲ့60,000,000လောက်ကလေးတွေဖြစ်ချပြီးဒီထဲက3,600,000လောက်ကအသက်တနည်းအောက်အရွယ်တွေဖြစ်ကြောင်းလဲကုလသမဂ္ဂကလင်းငယ်များအရေးပေါ်ရန်ငွေဖွဲ့ UNICEF ရဲ့ပြောခွင့်ရသူမရစ်စီမကာရိုကပြောဆိုလိုက်တာပါ။ဒုက္ခသည်တွေထဲမှာကိုဝင်ဆောင်တဲ့နိုးစွအရွယ်ရင်သွေးရှိတဲ့မိခင်ရေထွက်က5,000,000ရှိတယ်လို့ပြောဆိုထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနေဆက်ဖြစ်ချုပ်ထွက်ပြေးလာသူတွေနဲ့မိဘအုပ်ထိန်းသူရှိတဲ့ကလင်းငယ်1,100ပါဝင်ကြောင်းလဲကုလသမဂ္ဂရင်းချုပ်ရှိတဲ့ဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာ
ပါ။တက်တဲ့ညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့လင်ဒါစရင်ဂတ်စ်ဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံးကြရအောင်ပါ။တော်ရရှင်များအားလုံးရွှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.